တရားသမားရှိချင်းပင်နဲ့မြောက်ကိုရဲခေါင်းဆောင်ကင်ချောင်းအော်ရောဟာနှစ်နိုင်ငံမိတ်ဆွေဖြစ်တဲ့တဘောတူကလေးနှစ်60ဒီအထင်မှတ်နေမှာသူတို့ရဲ့ဆက်ဆံရေးပုံစံတစ်ကိုစဖို့အတွက်ကတိပြုခဲ့ကြတယ်လို့မြောက်ကိုရဲအစိုးရ KCN နဲ့တင်းမှာတင်းငွေနေကဖော်ပြထားပါတယ်။ကိုရီးယားစစ်ပွဲကအမေရိကန်ဥဆောင်တဲ့တပ်တွေကိုတိုက်ခိုက်ဖို့အတွက်တားနဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုအဲ့ဒီချိန်ကတရုတ်ခေါင်းဆောင်မော်စီတုံးကဆစ်လွတ်ပေးခဲ့ရမှာတရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးခိုင်မာလာတာဖြစ်ပြီးတော့တရုတ်ဟာမြောက်ကိုရီးယားရဲ့ကာလကြာရှည်မဟာမိတ်ဖြစ်ခဲ့တယ်လို့စီးပွားရေးမှာပါအထောက်အကူပေးတဲ့နိုင်ငံတစ်ခုဖြစ်လာတာပါ။တရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာနှာခမ်းနဲ့တွားလို့နှိမ့်ကပ်မှုရှိတယ်လို့မော်စီတုံးကပြောကြားခဲ့ပြီးဆင်းရဲကူညီနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့1967ဇူလိုင်7ရက်မှာမဟာမိတ်စာချုပ်လက်မှတ်ရေးထိုးပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆန့်တက်မှုတိုးလှုပ်လာတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြောင်းလဲလာပြီးနဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားညှိနှိုင်းမှုတွေရပ်တန့်နေချိန်မှာတော့တရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုခိုင်မာအောင်နှစ်ဖက်စလုံးကလှုပ်ဆောင်လာတာပါ။နှစ်နိုင်ငံမဟာမိတ်ဖြစ်တည်တဲ့စာချုပ်ကဒေသရင်းအတွက်တမကကဘာကြီးအတွက်ပါတည်ငြိမ်ရေးနဲ့အေးချမ်းရေးကိုအာမခံပေးနိုင်တယ်လို့ကင်ကပြောတယ်လို့ရှီကလည်းနှစ်နိုင်ငံဆက်ဆံရေးပုံစံတစ်ကနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နဲ့မိတ်ဆွေဖြစ်ဦးတည်ပြီးနှစ်နိုင်ငံပြည်သူတွေအတွက်ပျော်ရွှင်မှုပေးဖို့စီစဉ်နေကြောင်းစာပေးဖို့ခဲ့တယ်လို့တင်းမှာဖော်ပြထားပါတယ်။